စကိုင်းတိုင်းမုံရခရိုင်စာလင်းကြီးမြို့နယ်အတွင်းကလက်ဘရောင်းတောင်ကျင်းညီစစ်မှန်ကိန်းဖြတ်သိမ်းရေးတောင်းဆိုခဲ့ကြတဲ့တန်ဃာတော်တွေနဲ့ဒေသခံတွေအပေါ်အာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းခဲ့တဲ့နှစ်ပတ်လည်နေ့အဖြစ်ကျင်းပရမှာလုံခြုံရေးအာဏာပိုင်တွေနဲ့ဒီထိတ်တိုက်ရင်ဆိုင်မှုတွေကြုံခဲ့ရပါတယ်။တန်ဃာတော်တွေအပါအဝင်ဆန္ဒပြသူအများအပြားထိခိုက်ဒဏ်ရာရခဲ့ကြတဲ့အထိဖြိုခွင်းခံခဲ့ရပေမယ့်မကျေနပ်ကြတဲ့ဒေသခံတွေရဲ့ဆန္ဒပြပွဲတွေမကြာခဏပေါ်ပေါက်နေစေဖြစ်တဲ့လက်ဘရောင်းတောင်စီမံကိန်းနောက်ဆုံးအခြေအနေတွေကိုတော့ VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါလိမ့်ရှင်
။ပြီးခဲ့တဲ့နှစ်နိုဝင်ဘာလ29ရက်နေ့ကမီးလောင်ဘုံနဲ့ဖြိုခွဲခံရတဲ့တန်ဃာတော်တွေနဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုစန့်ကျင်ကန့်ကွက်နေကြတဲ့ဒေသခံပြည်သူတွေဟာတနစ်ပြည့်တဲ့နေ့မှာပဲဆန္ဒထုတ်ဖော်မှုတွေကိုဆက်လုပ်ခဲ့ပါတယ်။ဒါအပြင်စီမံကိန်းကိုဆက်လုပ်နေတဲ့အတွက်မိုင်းခွဲတဲ့ဒဏ်တွေကြောင့်သာသနိကအဆောက်အုံတွေအကွဲလာပြီးလယ်ဒီတိမ်ကစိန်ဖူးတော်မြေခခဲ့ရတဲ့အတွက်စိန်ဖူးတော်ကိုပြန်တင်ဖို့ကြိုးစားခဲ့ရမှာရဲတွေနဲ့အာဏာပိုင်တွေကပိတ်ပင်တားဆီးမှုတွေလုပ်ခဲ့တယ်ဆိုပြီးဆရာတော်ဦးဤမလာကမိန့်ပါတယ်။
ဒီလေဒီရလာတာနီကအဆောင်နေမှာဒီဒရီစီရီတော့ဟောနော်စီရီတော့မှာစိတ်မှုတော့ပြုတ်တယ်ပြုတ်ကြတော့စိတ်မှုတော့ပဲ့သွားတဲ့အတွက်အားကြောင့်မလို့ဒီဦးစင်းတို့နက်ကနေတော့ဆရာတော်ဦးနာသိကြီးဦးဆောင်ပြီးတော့မှဒီဟောဗောနော်စိတ်မှုတော့အစ်ပြင်ရန်အတွက်ဦးစင်းတို့ကြားတာပါသာတော့အာရဘိုင်ဖွဲ့စည်းရနေပြီးတော့မှတားစီပြိတ်ပြင်တာပါဦးစင်းအာရဘိုင်ဖွဲ့စည်းရတော့အုပ်ချုပ်ရေးမှုဦးကျော်ကောင်းရဲ့အထွေထွေအုပ်ချုပ်ရေးမှုရဲ့အဲ့ဒီဖွဲ့ရာဦးစင်းတို့ကိုပိတ်ဆို့တာပါ
ဒီလေပိုင်းမှာတော့တင်းစီထားတဲ့မြေယာတွေနဲ့ပတ်သက်လို့ညံ့မှုတွေအတွက်ဒေသခံအင်အားတရာကျော်နဲ့အတူလက်ဘရောင်းတောင်မိုးကြိုးပြင်ရွာဘက်မှာတန်ဃာတော်တွေကဆန္ဒထုတ်ဖော်ပွဲတွေလုပ်ခဲ့ကြပါတယ်။တောင်းဆိုချက်၁၀ချက်ကိုတောင်းဆိုခဲ့ကြအောင်ဒေသခံဆရာတော်ဥဝိနသိတိကပြောသွားပါတယ်
။တောင်းဆိုချက်ကတော့၁၀ချက်နဲ့တောင်းဆိုတယ်လေ။ဒီမြေတော်မုန်းတဲ့ဒုရကိစ္စတွေအများဆုံးပေါ်ထုတ်ပေးဖို့ဆိုတော့ခစီကောမရှင်ရဲ့ကွန်မြူနတီတိုင်းလှုပ်ဆောင်ပေးဖို့ဆိုတာလေးပေါ့လေနော်။နောက်ဒီရွာတွေကိုရွာသူရွာသားဒေသခံရွာသူရွာသားများသဘောမတူဘဲနဲ့ရှေ့ပြောင်းမှုစီစဉ်တဲ့ကိစ္စတွေမလုပ်ဖို့ပေါ့။တောင်းဆိုချက်ဆက်ခြင်းနဲ့ဦးရင်တို့လှုပ်ဆောင်လိုက်တယ်လေ။အကြံပေးဝါဒချုပ်ရင်းရရဲ့နောက်ပုံမှန်တင်းလေးလေးပြတ်သိမ်းပြီးဆိုတာတွေရဲ့ပေါ့လေ။နောက်အဲ့ဒါတွေတော့ပါတယ်လေ
။ပြီးခဲ့တဲ့နှစ်နိုဝင်ဘာလ29ရက်နေ့ကတော့စီမံကိန်းကိုစန့်ကျင်ကန့်ကွက်တဲ့တပိတ်စခန်းတွေကိုအာဏာပိုင်တွေကမီးလောင်ဘုံတွေနဲ့ဖြိုခွဲခဲ့တဲ့အတွက်တန်ဃာအတော်များများဟာမီးလောင်ဒဏ်ရာများရရှိခဲ့ပါတယ်။ဒီနောက်လက်ဘရောင်းရေးကိုစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးစစ်ဆေးမှုတွေလုပ်ပြီးအကြံပြုခဲ့ကြပါတယ်။ဒီအကြံပြုချက်တွေကိုလည်းအကောင့်ထဲပေါ်ဖို့အတွက်ကော်မတီတရက်လည်းဖွဲ့စည်းထားတာပါ။ဒီနှစ်သားကြာသွားပြီမဲ့စီမံကိန်းကြောင့်တင်းစီထားတဲ့လေယာမြေတွေဟာတန်ရတန်ကြီးနစ်နာကြီးမရတဲ့အတွက်ဒေသခံတွေကတောင်းဆိုနေစေဖြစ်ပြီးစုံစမ်းစစ်ဆေးရေးကော်မရှင်ကစစ်ဆေးပြီးတဲ့နောက်အကြံပြုထားချက်တွေကိုပွင့်လင်းမြင်သာစွာအကောင့်ထဲပေါ်ဖို့လည်းတောင်းဆိုနေကြပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ24ရက်နေ့ကတော့လက်ဘရောင်းတောင်မိုးကြိုးပြင်တောင်ရဘက်မှာဒေသခံတွေရဲ့စိုက်ခင်းတွေကိုဖျက်ပြီးအာဏာပိုင်တွေကရွာထိပ်မှာရဲခင်းတွေတိစောက်ကာရွာအဝင်ထွက်ကိုစစ်ဆေးမေးမြန်းမှုတွေလုပ်ခဲ့ပါတယ်။ဒီအတွက်ကျင်းနီတောင်စီမံကိန်းကိုစောင့်နေတဲ့ရဲတွေနဲ့ဒေသခံတွေကြားပြင်းမာမှုတွေဖြစ်ခဲ့ပြီးရဲတွေကတနက်နဲ့ဖြစ်ခတ်မှုတွေကြောင့်လူ9ဦးထိခိုက်ဒဏ်ရာများရရှိခဲ့တယ်လို့ဒေသခံတွေကလောက်လေးကွာတွေနဲ့ပြစ်ခတ်မှုတွေကြောင့်ရဲရှိဦးလဲဒဏ်ရာများရရှိခဲ့ပါတယ်။လက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုမြမစီးပွားရေးဥပိုင်ကုမ္ပဏီလီမီတက်နဲ့တရုတ်ကုမ္ပဏီဖြစ်တဲ့မြမဝပ်ပေါင်ကုမ္ပဏီတို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပြီးဒေသခံတွေရဲ့လေမြေဧကပေါင်း 9,800 ကျော်ကိုသိမ်းယူခဲ့ပြီးရွာပေါင်း4ရွာကိုဖယ်ရှားခန့်ခဲ့တာကြောင့်စီမံကိန်းကိုစန့်ကျင်ကန့်ကွက်မှုတွေဖြစ်လာခဲ့ပါတယ်ရှင်။
ဒါကတော့လက်ဘရောင်းတောင်ချင်းနီစီမံကိန်းဆန္ဒပြသူတွေပေါ်အာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းခဲ့တဲ့တနှစ်ပြည့်နှစ်ပတ်လည်နေ့မှာတန်ဃာတော်တွေနဲ့ဒေသခံတရာကျော်တို့ဒီကနေ့ဆန္ဒပြခဲ့တဲ့ကြောင့်မအေးမှသတင်းပေးပို့ခဲ့တာပါ။ဒါနဲ့တဆက်တည်းပဲရန်ကုန်မှာလည်းဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေဟာတရုတ်တန်ယုံရှိကိုချီတက်ပြီးဒီကနေ့ဆန္ဒပြခဲ့ကြပါတယ်။လက်ဘရောင်းတောင်ကျင်းနီစီမံကိန်းဆန္ဒပြသူတွေပေါ်အကြမ်းဖက်ဖြိုခွင်းခဲ့မှုမှာတာဝန်ရှိသူတွေကိုအရေးယူပေးဖို့အပါအဝင်တောင်းဆိုချက်တချို့ကိုတောင်းဆိုခဲ့ကြပြီးတော့တရုတ်အလံကိုလည်းမီးရှို့ခဲ့ကြတယ်လို့သိရပါဗျ။ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်းတော်ကိုအောင်ရဲမမောင်ကိုဆက်သွယ်မေးမြန်းကြည့်တော့အခုလိုစပြီးပြောပါရစေရှင်။
ဟုတ်ကဲ့မိုင်ဒီနေ့နေ့လယ်နှစ်နာရီကစပြီးတော့မြို့တော်ခမ်းမရှိရနေပြီးတော့တရုတ်တန်ယုံရှိကိုသူတို့ဇာနာပြလမ်းလျှောက်ထွက်ကြတယ်ကြအဲ့ဒီမှာလူကြီးကတော့စုစုပေါင်းအယောက်30လောက်တော့ပါတယ်ဗျအဓိကကြွေးကြော်တန်တွေကတော့တရုတ်ဝန်ပေါင်းကုမ္ပဏီထွက်သွားရေးတို့နောက်ပြီးတော့ဒီဗီဒီယိုဖိနေတဲ့ပုံမှန်ဆက်ရှင်ဖြတ်သိမ်းရေးတို့နောက်ပြီးတော့တလက်စာလဲပေါ်ဒီမီလောင်မုံနဲ့တုံးပြီးတော့ဖြုတ်ခွင်းခဲ့တာတစ်နှစ်ပြည့်ပြီဖြစ်ပေမဲ့လက်ရှိချိန်ဒီအစိုးရတရားခံတွေကိုဖော်ထုတ်ရေးယူတာမရှိသေးဘူးဆိုပြီးတော့အဲ့ဒီအပေါ်မှာလည်းပြန်ပြီးတော့ဖော်ထုတ်ရေးယူပေးရေးဆိုတဲ့ကြွကြော်တဲ့အနေနဲ့တော့ရုပ်တံရုံရှင်ကိုဇာနာထုတ်ပေါ်ကြတယ်ဗျ။ ไอ้ลูกชนะทุกวันวิดีโอแต่ยังเชียร์ยาวเด็กเข้ามาเราเยอะอุ้ยงานเสร็จแล้วก็เดียวแต่ยังเชียร์มาชนะพิจารณ์ดูเรื่องสับบิเดียวแต่ยังเชียร์ไม่ยาวอังสุบิโอนั่นที่มาเปย์วิโอตาเลยเดียวอันนี้ชนะพิจารณ์ดูเรื่องนี้วิโอที่ดูบาลาเรียวนั่งเงี้ยแหล่งทุบวิโอมิชูวิโอชนะจัดดีพิจารณ์วิโอแหล่งพูดมีวิโอตั้งสุดเลยทำไมอันนั้นไม่เป็นการแหล่งพูดมีอะไรมาชิวว่าเนี่ยงานอะไรก็ให้ช่องไหนเราที่ดูไอ้เดียวแต่ยังเชียร์แหล่ ော့သူတို့ပြုစုခွဲပြီးတော့ပြန်သွားကြတယ်ခင်ဗျာ
ဒါကတော့ရန်ကုန်တရုတ်တန်ရုံရှိချီတက်ဆန္ဒပြခဲ့ကြတဲ့ခြေနေနဲ့ပတ်သက်ပြီးရန်ကုန်ခြေဆိုင် VOA သတင်းတော်ကိုအောင်ရဲမောင်မောင်ကိုမေးမြန်းခဲ့တာပါဆန္ဒပြသူတွေဟာအခုလိုဆန္ဒပြဖို့အတွက်အာဏာပိုင်တွေစီမှာကြိုတင်ခွင့်ပြုချက်မတောင်းယူခဲ့ဘူးလို့လည်းသိရပါပါတယ်ရှင်